ချင်းတင်းဌာနရဲ့အယ်ဒီတာဦးနော်တင်းဟာမြန်မာနိုင်ငံရဲ့အမျိုးသားပြည်လဲတည်မြဲရေးအတွက်မရှိမဖြစ်အခြေခံအုတ်မြစ်တစ်ခုဖြစ်တဲ့တိုင်းရင်းသားတွေအချင်းချင်းကြားနားလည်မှုတိစောက်ရေးကိုစစ်မှန်တဲ့တည်င်းအချက်လက်တွေကပံ့ပိုးဆောင်ကြည့်ပေးနိုင်လိမ့်မယ်လို့ယုံကြည်ထားသူပါဒီကွက်လက်ကိုဖြည့်ဆည်းပေးနိုင်ဖို့အတွက်ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံအပြီးပြပကိုရောက်ရှိလာတဲ့ကချင်လူငယ်တွေကတည်င်းမီဒီယာတစ်ခုထူထောင်ရေးကိုအခက်အခဲအမျိုးမျိုးကြားကနှစ်ပေါင်းများစွာကြိုးပမ်းအားထုတ်ခဲ့ကြတာပါ
အဲ့တော့ကျွန်တော်ဒီဘက်မှာရောက်လာတဲ့ကျွန်တော်ကချင်ကျောင်းသားပြည်နယ်နဲ့စဉ်းစားတာကတော့ဘာဖြစ်ပမာပြည်ကဒီတော်စုအဲမှာတိုင်းတာပေါင်းစုံနေမယ်ဆိုလို့ရှိရင်တော့ကျွန်တော်ကချင်လူမျိုးတွေရဲ့ပြဿနာအကြောင်းအထွေထွေအားလုံးကိုကျန်တဲ့ကချင်မဟုတ်တဲ့ဒီတော်စုတစ်ခုတည်းကလူမျိုးတွေအားလုံးကရောတိဖို့လိုတယ်မတိလို့ရှိရင်ကျွန်တော်ကအဲ့မတိတဲ့အချင်းချင်းနားလည်မလို့ရတာနဲ့စပြီးမှနိုင်ငံရေးရကွဲပြားမှုတွေတမရတီကြည့်ထွားလာပြီးမှဒီမိုကရေစီတိဆောက်လို့ရမှာမဟုတ်ဘူးအဲ့ဒီသန္ဓေကိုကြည့်တော့ကျွန်တော်ကအဲ့ဒါကိုပဲအဓိကလုပ်ချင်တော့ဘာမှလည်းကျွန်တော်လည်းငွေကြေးလည်းမရှိဘူးနီးပညာ website လုပ်တယ်ပါညာလည်းဘာမှမရှိပါဘူးလုပ်ရမယ်ဆိုတဲ့ခံယူချက်ကိုပဲအဓိကထားပြီးမှအချင်း news group နော်ဒီကချင်းတင်းဌာနကိုကျွန်တော်ထူထောင်လာတာဖြစ်တယ
်ဒီလိုနဲ့2003ခုနှစ်အရောက်မှာကချင်းတင်းဌာနကိုအိန္ဒိယမြန်မာနယ်စပ်တနေရာမှာစတင်ထူထောင်ခဲ့ပြီးနောက်ပိုင်းမှာတရုတ်မြန်မာနယ်စပ်နဲ့အခုနောက်ဆုံးထိုင်းမြန်မာနယ်စပ်တနေရာကိုပြောင်းရွှေ့ရည်တည်ခဲ့တာပါ။ဥနော်တင်းကတော့ကချင်သတင်းဌာနမှာသူအက်ဒီတာအဖြစ်စတင်တာဝန်ယူလာခဲ့တဲ့2004ခုနှစ်နောက်ပိုင်းကချင်လူမှုအကြောင်းကိုမြန်မာနိုင်ငံတဝန်းကတခြားတိုင်းရင်းသားတွေကရောကဘာတဝန်းကပါသိအောင်စွမ်းဆောင်နိုင်ခဲ့တဲ့အကြောင်းအောင်မြင်မှုတချို့ကိုဒီလိုပြောပြပါတယ်။
ကျွန်တော်အသက်အသွင်းရောက်တုန်းကကချင်းဆိုတာအင်တာနက်မှာစာကြည့်ရင်လည်းတိတ်ပြီးမှမတွေ့ရဘူးနော်ဒီ Google Search တို့လည်း Yahoo Search တို့မှာကချင်းဆိုတဲ့ဘောဟာရကိုအင်္ဂလိပ်လိုရောနေပြီးမှစာကြည့်တဲ့အချိန်မှာတိတ်ပြီးမှသတင်းလည်းမတွေ့ရဘူးအလူတွေကလည်းတိမတိဘူးကချင်းတဲ့ကြောင်နော်ဒါပေမဲ့လည်းကျွန်တော်ကကြိုးပမ်းပြီးမှဒီကျွန်တော်အနေနဲ့ကတော့အဓိကကချင်းနဲ့ပတ်သက်တဲ့သတင်းတွေကိုအများဆုံးရတဲ့သတင်းအဲ့လိုမျိုးပုံမှန်ကျွန်တော်ရေးလာတဲ့နောက်ပိုင်းမှာကချင်အကြောင်းကလူတွေတော်တော်များများတည်လာတယ်။အနောက်နိုင်ငံတွေကလည်းဗမာပြည်အကြောင်းစစ်ပါတဲ့လူတွေကလည်းကချင်အကြောင်းကအများကြီးတည်လာတာကိုကျွန်တော်သိရတယ်။အဲနောက်တစ်ခုကလည်းကျွန်တော်ဒီကျွန်တော် RFA တို့ TVB တို့ဒီ BBC ဒီ VOA စလုံးမျိုးမြန်မာဘာသာနဲ့ထုတ်တဲ့ video ဒီမှာရောကချင်နဲ့ပတ်သက်တဲ့သတင်းတွေကိုအပတ်တိုင်းရဲ့အပတ်တိုင်းပေါ့အဲ့လိုမျိုးဟာအတော်လေးပါလာတာကိုကျွန်တော်သိရတယ်။အဲ့နောက်ပိုင်းမှာလည်းပဲကချင်နဲ့ပတ်သက်တဲ့သတင်းအမျိုးကိုပြပမှာရှိတဲ့နောက်နိုင်ငံတွေရဲ့ Washington Post လို့သတင်းစာတွေလန်ဒန်က Telegraph တို့ပေါ့နော်အဲ့အဲ့လိုမျိုးသတင်းစာတွေမှာတော့အတော်လေးနိုင်ငံတကာပိတ်သက်ပြီးဖတ်တဲ့သတင်းစာတွေရော website တွေမှာရောဒီကချင်အကြောင်းကိုအတော်လေးဒါကိုကျွန်တော်သိရတယ်ဒါနောက်တစ်ခုကလည်းကချင်ဖွဲ့စည်းတွေအားလုံးပေါ့နော်ဥမာ KIO အပါဝင်ပေါ့အခင်းမှာရှိတဲ့ကချင်ဖွဲ့စည်းတွေအားလုံးကချင်စာဘတ်ပြတ်တဲ့အားလုံးကကချင်အကြောင်းသိချင်တော့ဒီကျွန်တော်ကချင်တည်င်းဌာနကိုပဲသူတို့မိခုနေရတော့သိရပါတယ
်အခုဆိုရင်ကချင်တည်င်းဌာနဟာကချင်ဘာသာအပြင်မြန်မာနဲ့အင်္ဂလိပ်ဘာသာတို့နဲ့ပါတည်င်းဆောင်မတွေကိုအင်တာနက်စာမျက်နှာပေါ်မှာနေ့စဉ်ရေးသားတင်ပြနေသလိုတစ်ဖက်ကလည်း RFA လွတ်လပ်တဲ့အာရှအသံမြန်မာပိုင်းအစီအစဉ်ကနေတပတ်တခါကချင်ဘာသာနဲ့အတန်းနှွန့်ပြနေတာမို့ပြည်တွင်းပြည်ပကကချင်လူမှုကိုကြဲကြဲပြန့်ပြန့်ဆက်သွယ်ပေးလာနိုင်တယ်လို့ဦးနော်တင်ကပြောပြပါတယ်။ကချင်လူမှုအတွက်ပြည်သူတွေဘက်ကမမမမက်ရက်တည်ပြီးတရင်အချက်လက်မှန်တွေမတိမ်မဆောင်ရေးသားတင်ပြအမှားအသက်အန္တရာယ်ချိန်ချောက်မှုတွေကိုရင်ဆိုင်ခဲ့ရတဲ့အထိစိန်ခေါ်မှုတချို့နဲ့ကြုံတွေ့ခဲ့ရပုံအကြောင်းဦးနော်တင်ကပြောပြပါတယ်
။ကျွန်တော်တို့စိုးရင်ခဲ့တဲ့လူတွေအများရှိပေးခဲ့ပါတယ်။ကျွန်တော်က KIO အကြောင်းလေးလေးရေးတာကိုဘာကြောင့်အင်ဂျင်မှာကေရောအကြောင်းရေးရလဲဆိုတော့ကေအိုလုတ်တဲ့နိုင်ငံရေးကလူထုတွေရဲ့စင်ပီလက်ဖြစ်နေတာကိုကျွန်တော်တွေ့ရတယ်။အဲဒါကြောင့်ဘာဖြစ်ပြောကေအိုကလူထုတွေမတိုက်တဲ့ဟာကိုသူတို့လည်းကြည့်ရမယ်နော်။အဲဒါကြောင့်ကျွန်တော်ကတော့အေးကေအိုအကြောင်းလည်းတော်လေးရေးခဲ့ပါတယ်။အင်ဂျင်မှာတချို့ကေအိုနဲ့နေဆက်တဲ့လူတွေတချို့တွေကကျွန်တော်ကိုလည်းနင်းကသူရင်စာကောင်းတယ်နင်းကိုကေအိုကလာတတ်မယ်ပါညာနော်။အဲလိုမျိုးကိစ္စတွေကစကျွန်တော်ကိုပြောတဲ့အပိုင်းတွေရှိတာပေါ့။ဒါပေမဲ့ကျွန်တော်ကဘာဖြစ်ပြောကျွန်တော်ကဒီအမှန်တရားဒီမှာဒီကိစ္စကိုကျွန်တော်ကလုပ်တာဖြစ်တယ်။ဒါကြောင့်ဒါပါမှစောက်ဆံမရှိဘူးနော်။ကျွန်တော်ကလည်းအဲ့လိုမျိုးကြောက်ကိုကျွန်တော်ခံယူပြီးမှနော်။အမှန်တရားဘက်ကဗီဒူဘက်ကနော်။အဲ့လိုမျိုးရပ်တည်ပြီးမှလုပ်ခဲ့ပါတယ်။အဲ့ချိန်တုန်းကဒီ KOL မှာသူတို့နဲ့ပတ်သက်တဲ့နည်းနည်းထိတဲ့သတင်းတွေပါလာတယ်။အမေးသားနည်းအမျိုးမျိုးနဲ့ကျွန်တော်ကိုချင်းချောက်တာမျိုးပေါ့ပြောလို့ရှိပါတယ်သူတို့။ဒါပေမဲ့အခုကျွန်တော်ကလည်းပုံမှန်သူတို့ချင်းချောက်လိုက်တဲ့ကျွန်တော်ကမကြောက်ပါဘူးအမေတန်းဒီသတင်းမီဒီယာရဲ့လွတ်လပ်ခွင့်အတိုင်းပဲကျွန်တော်တို့ခဲ့ပါတယ်ကျွန်တော်အခုနောက်ပိုင်းကျတော့ရှိရင်တော့ KOL အထင်းမှလည်းနော် အဲ့ဒါမျိုးကျွန်တော်တို့ကိုချင်းချမှုတွေကတော့နော်ရုပ်တော့တာကိုကျွန်တော်တွေ့ရပါတယ်ဒါကလည်းပါပြီးတော့ကေထဲမှာလည်းတော်လေးတူးတက်လာတယ်နော်ဒီဒီရင်းကြီးရဲ့လွတ်လပ်ခွင့်ကိုသူတို့တော်လေးနားလေလာတာကိုကျွန်တော်နေနေဒီဝန်တာပါတယ်
ဤသူတွေရဲ့လိုအပ်ချက်တွေကိုတစုံတရာပေါင်းကူးပေးလာနိုင်တဲ့ကချင်သတင်းဌာနရဲ့အောင်မြင်မှုတွေဟာဆက်လက်ပြီးတော့လဲရှင်းတန်းဖွံ့ဖြိုးနေဦးမှာဖြစ်တယ်လို့ဦးနော်တင်းကယုံကြည်ထားပါတယ်ခုဆိုလို့ရှိရင်တော့တူးတက်မှုကတော့ကချင်နယ်ပတ်သက်တဲ့သတင်းတွေကိုထုတ်တော့ကချင်လူမျိုးတွေကိုယ့်ရဲ့အကြောင်းကိုသိခွင့်ရပါတယ်အရင်ကကျွန်တော်အကြောင်းတော်မှာသူတို့ကနော်တိဖို့တဲ့မလွယ်ပါဘူး
ကျေအိုလိုဂျီဒီပါလို့လေဆိုတဲ့ဟာသူတို့မသိခဲ့ပါဘူး။ဒါပေမဲ့အဲ့ဒီအကြောင်းကိုသိချင်ကျွန်တော်ရဲ့သတင်းဌာနကိုကျွန်တော်ရဲ့ဝက်ဘ်ဆိုက်ကိုသူတို့ကြည့်ရပါတယ်။နောက်တစ်ခုကလည်းကချင်ဟုတ်တဲ့တခြားနော်လူများစုပမာတွေကရောကချင်လူမျိုးတွေအကြောင်းကိုအများကြီးသိလာပါတယ်။ဒီပြပမှာရှိတဲ့ကချင်တွေရောသတင်းဌာနတွေကရောကချင်အကြောင်းကိုကျွန်တော်သတင်း website ဒီမှာအမေဖောက်ကြောက်သူရတော့ကျွန်တော်ဒီလိုမျိုးလုပ်နိုင်တဲ့အပိုင်းတွေကတော့အဓိကကတော့ကျွန်တော်သတင်းဌာနကပမာပြည်ရဲ့ဒီမိုကရေစီရဲ့အရေးကိစ္စအတွေ့ပါနော်။
လူထုနဲ့အာဏာပိုင်ပြည်စည်းတွေရဲ့အကြမ်းတွေကိုတရားလိုပုံစံပါနော်အတိုက်အခါတစ်ခုတည်းကျွန်တော်သတင်းဌာနကယက်တီပေးလိုက်တယ်ဆိုတဲ့ဟာကိုဂုဏ်ယူဆိုရပဲကျွန်တော်အနေနဲ့ပြောချင်ပါတယ်အနာဂတ်တစ်ချိန်ချိန်မှာကချင်ပြည်နယ်အခြေစိုက်သတင်းဌာနကြီးတစ်ခုအနေနဲ့လူထုအတွက်သတင်းမီဒီယာလုပ်ငန်းတွေကြဲကြဲပြန့်ပြန့်ဆောင်ရွက်သွားဖို့လဲဦးနော်တင်းကသူ့ရဲ့စိတ်ကူးတစ်ချို့ကိုဒီ
kecik pergi demokrasi cintung naik putih sedih. Ada zaman rumah bi mac kui beda ni jenau dengan tanaga cecik mana kecik bi ni mac cecik bi mac mari bi jawab. Tapi kalau di website dengan di kene thong me dengan sah ni jenau thong me. Nanti radio kan malay FM kan sah mana lupa dah pinjaman ada bayar ni sih deh. Nanti TV bayar malay jenau pinjaman lah sih barai. Jadi jenau ni ni kalau Mahdi Madi Mungkusi yang ni di sana dan ni cecin jenuh ga, no? Mahdi media tu ngan ni ko teruk bima. Madi Mungkusi, ye kita di jenuh media apa tahun itu lah sebab jenuh ni ni, no? Di mana aku pin ni bade, lumbe lumbe bade.
Tanya ngan cizai kecin news group kecin dari tanah ye jika uno dengye dua minit cugu kau nu desa kerawa. Guru baik tu mian sih singgulai di majalah lagi aze, nasi jarai tu le, cizuk di mana kita.